မေရိကန်နဲ့ထိုင်ဝမ်နိုင်ငံချာနိုင်ငံစည်းဝေးပုံမှုတိုးတက်ရင်းနှီးမှုရှိစေမယ့်ဥပဒေချမ်းပြတ်ပေါ်မှာတမန်ထရမ့်ကလက်မှတ်ရေးထိုးဖို့ကိစ္စကိုစိတ်ချနိုင်မှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။ဇန်နဝါရီလကအမေရိကန်အောက်ဆက်တော်ကနေသဘောတူခဲ့တဲ့ထိုင်ဝမ်ချီးတွားလာရေးဆိုင်ရာဥပဒေချမ်းကိုအမေရိကန်အချက်လွတ်တော်ကနေဗိုလ်တဖူးနေမှာအတည်ပြုပေးခဲ့တာဖြစ်ပါတယ်။ဒီဥပဒေရရာထူးအဆင့်အလုံးတာဝန်ရှိသူတွေအနေနဲ့အမေရိကန်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ထိုင်ဝမ်ကိုအပြန်အလှန်ချီးတွားလာနိုင်ပြီးသက်ဆိုင်ရာတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံနိုင်တဲ့အပြင်ထိုင်ဝမ်နိုင်ငံရဲ့စီးပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာကိုယ်စားလှယ်တွေအနေနဲ့လည်းအမေရိကန်နိုင်ငံမှာစီးပွားရေးလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်ခွင့်ရရရှိတာစီမှာဖြစ်ပါတယ်။ဒီအဆိုကတော့ထိုင်ဝမ်ကိုသူ့ရဲ့နယ်နိမိတ်ဖြစ်တာလက်ခံထားတာပါ။အမေရိကန်နိုင်ငံ1986တရုတ်နိုင်ငံနဲ့မူဝါဒအရဘေကျင်းကကွန်မြူနစ်အစိုးရကိုသာအတိမှတ်ပြုပြီးထိုင်ဝမ်နဲ့တန်တမာအဆက်အသွယ်ကိုဖျက်တောက်ခဲ့တာပါ။သမ္မတထရမ့်အနေနဲ့သဘောတူလက်မှတ်ရေးထိုးနိုင်ခြင်းရှိနေတဲ့ဒီဥပဒေချမ်းကိစ္စဟာတရုတ်နိုင်ငံနဲ့မူဝါဒကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟူဂျန်ကျွမ်းကပြောဆိုခဲ့ပါတယ်။